ကတိကျွဲတထင်းကြီးဒေါ်နယ်ဂျေထရမ့်ကအမေရိကန်ပြည်အောင်စုရဲ့55ဦးမြောက်သမ္မတအဖြစ်ရွေးချယ်ခံလိုက်ရပြီဖြစ်ပါတယ်အမေရိကန်ပြည်သူအလုံးအတွက်သမ္မတဖြစ်စေရမယ်လို့ကတိပြုပြောဆိုလိုက်တဲ့ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်တာဝန်ယူလာချိန်မှာအစဉ်ဆက်ရှိခဲ့တဲ့ပူးပေါင်းဆောင်ရွက်မှုမျိုးဆက်လက်ရှိစေဖို့မဟာမိတ်တွေကမျှော်လင့်ထားကြပါတယ် Republican Party ကတင်မြှောက်တဲ့ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်ရွေးကောက်ခံရမှုအပေါ်မှာကဘာတလွှားတုံ့ပြန်မှုတွေကိုမတ်တကီထိုက်ကစူးစီးတင်ပြထားပါတယ်
I pledge to every citizen of our land that I will be president for all Americans, and this is so important to me. For those who have chosen not to support me in the past, of which there were a few people, I'm reaching out to you
for your guidance. ဒါကကျွန်တော်တို့အတွက်အရေးကြီးပါတယ်။လူနည်းစုပဲဖြစ်တဲ့အရင်တော့ကျွန်တော်ကိုမထောက်ခံခဲ့သူတွေကိုလည်းပြောချင်ပါတယ်။ကြီးမြတ်တဲ့ကျွန်တော်တို့အတိုင်းပြည်အတွက်ဒီလိုကစီစီလုံးလုံးလုံးလုံးနိုင်ဖို့အတွက်ခင်ဗျားတို့အကူအညီတွေယူရပါမယ်
။အမေရိကန်ပြည်ထောင်စုရဲ့55ဦးမြောက်သမ္မတအဖြစ်ရွေးကောက်ခံရတဲ့ဒေါ်နယ်ဂျေထရမ့်ကနယူးယောက်မြို့မှာလုပ်တဲ့အောင်ပွဲအခမ်းအနားမှာအခုလိုပြောဆိုခဲ့တာပါ။အမေရိကန်သမ္မတဘရက်ကိုဘားမားကိုဆက်ခံမဲ့သူအဖြစ်အမေရိကန်ပြည်သူတွေကဒေါ်နယ်ထရမ့်ကိုရွေးကောက်လိုက်ပြီးတဲ့နောက်ဒီကနေ့မှပဲအမေရိကန်ရဲ့အရေးပါတဲ့လုံခြုံရေးမဟာမိတ်ဖြစ်တဲ့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အကြီးအကဲကမကြာမီမှာဒေါ်နယ်ထရမ့်နဲ့တွေ့ဆုံဖို့ကြိုးစားမယ်လို့ပြောဆိုလိုက်ပါတယ
် US leadership is as important as ever Our alliance has
အမေရိကန်ရဲ့ဥဆောင်မှုကအစင်မြဲရေးကြီးပါတယ်ကျွန်တော်တို့မဟာမိတ်အဖွဲ့အနေနဲ့အမေရိကန်ရဲ့အရင်းအနှီးဆုံးမိတ်ဖက်တွေဖြစ်နေမြန်မာနဲ့ပြည်ပခါတွေကိုဖြစ်ရှင်းဆောင်ရွက်လာတာနှစ်ပေါင်း80ပြည့်သွားတော့မယ်။နေတိုးအဖွဲ့ခိုင်မာအားကောင်းမှုကအမေရိကန်ပြည်သူ့အတွက်ရောဥရောပအတွက်ပါကျိုးဖြစ်စေပါတယ်
။ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလအတွင်းမှာဒေါ်နယ်ထရမ့်ကသူရွေးကောက်ခံရရင်နေတိုးနဲ့အဆက်ဖြတ်ခြင်းဖြတ်မယ်လို့ပြောဆိုထားခဲ့ပူတာဖြစ်ပါတယ်။တရုတ်နိုင်ငံကတော့အမေရိကန်သမ္မတတင်တဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်ရောကမ္ဘာအကျိုးစီးပွားအတွက်ရောအတူလက်တွဲဆောင်ရွက်နိုင်ဖို့မျှော်လင့်တယ်လို့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလူခန်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။我们正在关注美国大选的最终结果。我们期待着同美国新一届政府。
အမေရိကန်ရွေးကောက်ပွဲကိုကျွန်တော်တို့လည်းစောင့်ကြည့်နေပါတယ်။ကျွန်တော်တို့အနေနဲ့ကတော့နှစ်နိုင်ငံပြည်သူတွေ၊ကမ္ဘာပြည်သူတွေအကျိုးစီးပွားအတွက်နှစ်ဖက်အကျိုးရှိမဲ့ဆက်ဆံရေးတိုးတက်ကောင်းမွန်ဖို့အတွက်အမေရိကန်သမ္မတတင်တဲ့လက်တွဲဆောင်ရွက်သွားမှာပါ။
တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးရောင်ပြွန်စီကလည်းအမေရိကန်သမ္မတအသစ်အဖြစ်ဒေါ်နယ်ထရမ့်ရွေးကောက်ခံရရင်လက်ရှိမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ပေါ်မှာထားရှိထားတဲ့အမေရိကန်မူဝါဒကိုမပြောင်းလဲဖို့မျှော်လင့်တယ်လို့ပြောဆိုပါတယ
်။အော်နူဖိုကအာသန်ဆွန်တဲ့တရာတော့ဟာမီဒိုမင်းက
ဘဝကြီးရင်ဆိုင်နေရတဲ့အကြီးမားဆုံးပြဿနာကနျူကလ িয়ার ချင်းချမှုဖြစ်ပြီးတော့သူ့ရဲ့အမျိုးသားလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့မြောက်ကိုရီးယားအပေါ်တင်းတင်းကြပ်ကြပ်ထိန်းချုပ်တာကိုဆက်ပြီးကျင်းသုံးသွားမယ်လို့မစ္စတာထရမ့်ကထုတ်ဖို့ပြောဆိုထားတာပ
ါအမေရိကန်သမ္မတရွေးကောက်ပွဲရလဒ်နဲ့ပတ်သက်ပြီးတောင်ကိုရီးယားလွှတ်တော်အဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးတဲ့အချိန်မှာနိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်အမေရိကန်နဲ့ဆက်ဆံရေးထူထောင်ခဲ့တာရာစုနဲ့နှစ်ခုတွင်းကိုရောက်ရှိလာပြီဖြစ်တဲ့ထိုင်းနိုင်ငံကတော့အမေရိကန်သမ္မတတစ်အဖြစ်ဘသူပဲဖြစ်လာပါစေထိုင်းနိုင်ငံနဲ့ဆက်ဆံရေးကတော့ပြောင်းလဲမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ဖရယုတ်ချန်ဝူချာကဘုတ်ထူးနေမှာတင်းထောက်တွေကိုပြောဆိုလိုက်ပါတယ
်จากสิ่งที่ประเทศไทยนั้นจะต้องเผชิญต่อไปก็คือเราเป็นมิตรกับสหรัฐอเมริกามา180กว่าปีแล้ว
ကျွန်တော်တို့အနေနဲ့အမေရိကန်ပြည်အောင်စုနဲ့မဟာမိတ်ဖြစ်ခဲ့တာနှစ်ပေါင်း180ကျော်ရှိခဲ့ပါပြီအမေရိကန်သမ္မတအသစ်ဘသူပဲဖြစ်လာဖြစ်လာထိုင်းနိုင်ငံအတွက်တော့တိတ်ကိစ္စမရှိပါဘူးထိုင်းနိုင်ငံအနေနဲ့နိုင်ငံခြားရေးမူဝါဒကိုချိန်ညှိပြီးတော့ရှေ့တိုးဆောင်ရွက်သွားနိုင်မှာပါ
သမ္မတအသစ်အဖြစ်ရွေးကောက်ခံလိုက်ရတဲ့အင်ဂျင်မြေလုပ်ငန်းရှင်ဂရေကျွဲတထေးကြီးဒေါ်နယ်ထရမ့်ကတော့သမ္မတရာဒူးတာဝင်ကိုလာမယ့်2019ခုနှစ်မှာစတင်ရယူရမှာဖြစ်ပါတယ်ရှင်